ပထမဆုံးတရုတ်နိုင်ငံတော့ SY400 တာတိုပစ်ပဲ့ဒိန်းဒုံးကျည်ကိုမြန်မာတပ်မတော်ကမကြခင်လက်ခံရယူဖို့ရှိနေပါတယ်။ဒီဒုံးကျည်စနစ်ကိုရရှိဖို့အတွက်နှစ်နိုင်ငံကြားဆွေးနွေးမှုတွေကိုနှစ်နဲ့ချီဇက်တိုက်ပြုလုပ်ခဲ့ရတယ်လို့ကမ္ဘာလက်နက်ရောင်းဝယ်ရေးသတင်းတွေကိုဖော်ပြနေတဲ့သတင်း website ကဆိုပါတယ်။တရုတ်ထုတ် SY400 တာတိုပစ်ပဲ့ဒိန်းဒုံးကျည်ဝယ်ယူရမှာနည်းပညာပိုင်းဆိုင်ရာနဲ့ချင်းငွေတွေကိုလည်းမြန်မာကရရှိမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာစစ်တပ်အနေနဲ့တာတိုပစ်ပဲ့ဒိန်းဒုံးကျည်ကိုတရုတ်စီကဘယ်အချိန်ကတည်းကဝယ်ယူဖို့ညှိနှိုင်းခဲ့တယ်လဲဆိုတာကိုတော့သတင်းမှာဖော်ပြမထားပါဘူး။ SY400 စနစ်ဟာတာတိုပစ်ဒုံးကျည်နဲ့အတွဲလိုက်ဒုံးပစ်လောင်ချာစနစ်ကိုတွဲဖက်ထားတဲ့တမူထူးခြားတဲ့ဒုံးကျည်စနစ်တစ်ခုဖြစ်ပြီးပဲ့ထိန်စနစ်တက်ဆင်ထားတဲ့ဒုံးကျည်တွေကိုပစ်ခတ်နိုင်စွမ်းရှိတယ်လို့အဲ့ဒီသတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်ကီလိုမီတာ400အကွာဝေးအထိပစ်ခတ်နိုင်တဲ့ BP12A တာတိုပစ်ဒုံးကျည်စနစ်လည်းပါဝင်တယ်လို့ဆိုပါတယ်။2019ဒီဇင်ဘာလကကာတာစစ်တပ်ကနေတရုတ်ထုတ် SY400 တာတိုပစ်ပဲ့ထိန်ဒုံးကျည်ကိုဝယ်ယူသုံးစွဲခဲ့ကြောင်းကြေညာခဲ့ပါတယ်ရှင်။